ရိုဟင်ဂျာဒုက္ခသည်အကြက်တဲနဲ့ပတ်သက်လို့အကူအညီပေးရတဲ့အတွက်နိုင်ငံတကာကနေဒေါ်လာတန်335တန်းဂတိကဝတ်တွေရထားပြီလို့ဂျနီဗာမြို့မှာဒီကနေ့လုတ်တဲ့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမှာအကြေညာသွားပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုညီလာခံတက်လာတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြိုးစိုးချီးကျူးခဲ့ကြတယ်လို့ရခိုင်မြောက်ပိုင်းဒေသကိုလူသားချင်းစာနာမှုနိုင်ငံတကာအကူအညီတွေဝင်ခွင့်ပေးဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြပါတယ်ဒီအကြောင်းအပြည့်အစုံကိုသားညွန့်ဦးပြောပြပေးပါရှင်
ဩဂတ်စ်လ25ရက်နေ့ကစပြီးတော့ဖြစ်တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲအစိုးရရဲ့စစ်ဆင်ရေးတွေကြောင့်ရိုဂျာဒုက္ခသည်တွေထွက်ပြေးကြရမှာအခုဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ဘက်ချမ်းကိုရောက်လာတဲ့ဒုက္ခသည်6သိန်းကျော်ပြီလို့ကုလသမဂ္ဂဘက်ကကြေညာထားပါတယ်။အရင်တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံမျိုးမှာရှိနေပြီးသားရိုဂျာ4သိန်းကျော်နဲ့ပေါင်းပြီးတော့ဒီဒုက္ခသည်အားလုံး3သိန်းကျော်အတွက်အကူအညီပေးဖို့နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေလူရှင်နိုင်ငံတွေပေါင်းပြီးတော့ရိုဟင်ဂျာဒုက္ခသည်ကူညီရေးရန်ပုံငွေရှာဖွေတဲ့ညီလာခံကိုဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပြုလုပ်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုအထောက်ပံ့ပေးရေးအတွက်လာမယ့်ဖေဖော်ဝါရီလအထိရန်ပုံငွေဒေါ်လာ434တန်လိုအပ်မယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။ဒီကနေ့မှာတော့ဒီအလှူရှင်နိုင်ငံတွေဘက်ကဒေါ်လာတန်335တန်ကူညီဖို့ဂတိကဝတ်တွေရရှိထားပြီးဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဒီအကူအညီငွေတွေဟာဩဂတ်စ်လ25ရက်နေ့ပြည်ပခါတွေဖြစ်ပြီးတဲ့နောက်ပိုင်းကလေးကနိုင်ငံတကာကူညီခဲ့တဲ့ငွေနဲ့ထပ်မံကူညီဖို့ဂတိကဝတ်ပြုတဲ့ငွေစုပေါင်းပြီးတော့ရည်တက်ထားတာဖြစ်ပါတယ်။အမေရိကန်ပြည်သူအနေနဲ့ရခိုင်ပြည်နယ်အခြေတဲအတွက်ရေးပေါ်ကူညီငွေဒေါ်လာတန်40အထိကူညီသွားဖို့ရှိတယ်လို့ညီလာခံတက်လာတဲ့အမေရိကန်ဆွေရကူစလေကပြောပါတယ
်။ In fiscal year 2017, we've provided nearly $104 million in humanitarian assistance for displaced people in and from Burma.
ဝန်ကြီးအပီအပါဝင်မြန်မာနိုင်ငံနဲ့ဒေသတွင်းကဒုက္ခသည်တွေကိုကူညီဖို့အမေရိကန်ပြည်သူအနေနဲ့2019ခုနှစ်ဘဏ္ဍာနှစ်အတွက်အမေရိကန်ဒေါ်လာ104တန်ကူညီသွားဖို့ရှိနေပါတယ်။အဲ့ဒီအထဲမှာတော့ဩဂတ်စ်လ25ရက်နေ့ကစတဲ့ရခိုင်ပြည်နယ်ကအချက်အသေးအတွက်အရေးပေါ်အကူအညီငွေဒေါ်လာ340နီးပါးကူညီသွားမှာဖြစ်ပါတယ
်ရိုဟင်ဂျာဒုက္ခသည်တွေအတွက်အများဆုံးအကူအညီပေးနေတဲ့နိုင်ငံတွေထဲမှာတော့ဘရစ်ရှားနိုင်ငံလည်းပါဝင်တယ်ဘရစ်ရှားအနေနဲ့အကူအညီငွေ UK ပေါင်48တန်းအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်ဒေါ်လာ62တန်းအကူအညီပေးသွားဖို့ရှိတယ်လို့ဘရစ်ရှားကုစလေကကြေညာပါတယ်ဒီငွေတွေကိုတော့ဒီလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အခြားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေမှာအသုံးပြုမှာဖြစ်ပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံတွင်းကရခိုင်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်နဲ့တောရောက်ပေးခွင့်ပြုဖို့ကိုလည်းဘရစ်ရှားကုစလေကတိုက်တွန်းပါတယ
် The UK has repeatedly called upon the Burmese military and government to stop the violence to allow humanitarian access establish
ကျန်းသမှုတွေရက်စီဖို့လူသားချင်းစာနာကူညီမှုအထောက်ပံ့နေခွင့်ပြုဖို့ဒုက္ခသည်တွေနေရက်ကိုဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ဖို့လူခွင့်ရေးကောင်စီရဲ့ကုလသမဂ္ဂအချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့ကိုနိုင်ငံဝင်ခွင့်ပေးဖို့ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အဆိုပြချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ဗြိတိန်အနေနဲ့မြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုထပ်မံတိုက်တွန်းတောင်းဆိုပါရယ
်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေရေးကိစ္စမှာမြန်မာအစိုးရကိုနိုင်ငံတကာဖိအားတွေရှိလာတာနဲ့အတူပဲလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေအပေါ်မှာပါထိခိုက်နိုင်တယ်ဆိုပြီးတော့အမေရိကန်အစိုးရကုစရေကညီလာခံမှာသတိပေးပြောခဲ့ပါရယ
် In addition to the humanitarian costs it threatens to undermine Burma's substantial gains in recent years on its fragile transition from authoritarian military rule to elected government.
ဒီကိစ္စကြီးမူဆိုင်ရာအချက်အလက်တွေမကပါဘူး။စစ်အာဏာရှင်ကနေဒီမိုကရေစီအစိုးရဖက်စီအသွင်ကူးပြောင်းပြီးအခိုင်အမာရရှိလာတဲ့အောင်မြင်မှုတွေကိုပါထိခိုက်နိုင်ပါတယ်။ညီညွတ်ရေးဖို့ကြိုးပမ်းဆောင်ရွက်မှုတွေကိုပါထိခိုက်နိုင်တာ
ပါ။ဒါပေမဲ့လို့ဒီညီလာခံအတွင်းမှာမြန်မာနိုင်ငံဘက်ကယက်တိပြောဆိုကြတဲ့နိုင်ငံတွေလည်းရှိပါတယ်။ရခိုင်ပြည်နယ်အရေးကိစ္စဟာလွန်သိမ်မွေ့ရှုပ်ထွေးတာမလို့မြန်မာနိုင်ငံကိုနားလည်ဖို့လိုပြီးတော့မြန်မာအစိုးရရဲ့ကံတွေဖြည့်ရှင်းမှုကိုစိတ်ရှိရှိထားဆောင်ကြည့်ဖို့တရုတ်ကူစလေကတိုက်တွန်းပါတယ်။
The problems of Rakhine State involve complex historical, national, and religious factors, which cannot be solved in one go.
Rakhine ရေးပြဿနာဟာသမိုင်းကြောင်းအရရောလူမျိုးရေးနဲ့ဘာသာရေးအရပါအင်မတန်ရှုပ်ထွေးတဲ့အခြေအနေဖြစ်ပြီးဒါကိုဥတီချက်တစ်ခုထည့်ထားပြီးဖြေရှင်းလို့မရပါဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီပြဿနာအပေါ်ဓမ္မဒိဋ္ဌိန်ကြက်ကြမျက်မျှတက်တရတည်ပြီးမြန်မာနိုင်ငံအပေါ်ရုံရုံကြည်ကြည်နဲ့စိတ်ရှည်လက်ရှည်ထားသင့်ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဆွေးနွေးမှုတွေကနေအတူတကွပူးပေါင်းဖြေရှာနိုင်ဖို့အပြုသဘောဆောင်တဲ့အကူအညီတွေနဲ့အားပေးမှုလုပ်သင့်ပါတယ်
။အခုညီလာခံအတွက်မှာလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂအကြီးအကဲအရာရှိတွေနဲ့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတို့လည်းတက်ရောက်ပါတယ်။ကုလသမဂ္ဂအေဂျင်စီအသီးသီးကလည်းရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့သူတို့အနေနဲ့ဆောင်ရနေတဲ့လုပ်ငန်းတွေနောက်ကျုံရတဲ့အခက်အခဲတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းရှင်းလင်းတင်ပြခဲ့ကြပါတယ်ခင်ဗျာ။